TV ဝေလင်း VOE အတွက်အခုလိုအချိန်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်နော
်ဟုတ်ကဲ့မ
ဟုတ်ကဲ့မြန်မာနိုင်ငံမှာဒီဖေဖော်ဝါရီလ1ရက်ဆီယနာသိမ်းပြီးတဲ့နောက်ပိုင်းကစလို့ပေါ့နော်ဒီဒီပနိုင်ငံဒီမှာရောက်နေကြတဲ့မြန်မာတွေအထူးဖြင့်မြန်မာလူငယ်တွေဆိုလို့ရှိရင်လည်းမြန်မာရေးနဲ့ပတ်သက်ပြီးတော့သူတို့နိုင်တဲ့ဘက်ကနေတနိုင်တဲ့ဘက်လုံနေကြတဲ့ဆိုတော့ကျွန်တော်တို့သိရတယ်အဲ့ထဲမှာမှဒီမတ် TV ဝေလင်းလို့ဆိုလို့ရှိရင်လည်းဒီအမေရိကန်ပြည်တော်စုမှာအဲဗာဂျီးနီးယားမေရီလန်းစသဖြင့်ပေါ့နော်ဒီဒေသတစ်ဝိုက်မှာရှိတဲ့လူငယ်တွေပေါင်းပြီးတော့ဒီအလင်းအောင်ဆိုတဲ့အဲလူငယ်ဖွဲ့စည်းဖွဲ့ပြီးတော့ဒီမြန်မာနိုင်ငံကိုတနိုင်တစ်ပိုင်းတစ်ဖက်ကနေပတ်ပိုးပေးနေတယ်ဆိုတာကိုကျွန်တော်တို့ကြားရတယ်။အဲ့တော့ဒီမှာအထူးကဘာတွေလှုပ်ဖြစ်တယ်လဲ။မြန်မာနိုင်ငံလက်ရှိဖြစ်နေတဲ့အခြေအနေအပေါ်မှာဒီဘက်ကနေပြီးတော့ဘာတွေဆောင်ရွက်ဖြစ်တယ်လဲဆိုတာကိုပြောပြပေးပါလား
။ဟုတ်ဟိုပြည်တို့ဒီအဖွဲ့ရပါတော့။အရင်2015တည်းကစခဲ့ရ။ရေဘေးတွေဖြစ်တုန်းကလည်းအဲ့ဒီသူတွေကိုကုညီပေးပူးခဲ့တယ်။ရမုံကိုလေရှာပြီးတော့ဒီ DMV area ပေါ့နော်အဲ့လိုစိတ်တူကိုတူလူငယ်တွေစုပြီးတော့ operator အဲ့လိုမျိုးလုပ်ကြတယ်။2015ရဲ့အစအဆိုတော်တော်ကြာပြီ။အဲ့တုန်းကတော့အဲ့လို officially မဟုတ်ဘူးပေါ့နော်။အခုကြောင့်မှအခုပြီးတော့ဘာလုပ်လဲဆို CRPH နဲ့တွက်ဖက်ပြီးတော့ပုံမထီရောက်အောင်အဲ့လိုပုံစံမျိုးတွေနဲ့စနစ်တကျပို့ပြီးတော့ဟိုပတ်ပို့ပေးနေရတယ်ပြည်သူဘက်ကအဲ့လိုမျိုးရမုံငွေတွေဈေးရောင်းပွဲတွေလုပ်တယ်အလူငွေတွေကောက်တယ်အဲ့လိုမျိုးလုပ်တယ်ဟုတ
်ဆိုတော့ဆိုလိုတာကဒီအလင်းရောင်လူငယ်အဖွဲ့တီအခုမှပေါ်လာတာတော့မဟုတ်ဘူးမြန်မာနိုင်ငံမှာမြန်မာပြည်သူတွေအတွက်လိုအပ်တဲ့အကူအညီတွေပေးနိုင်ဖို့အတွက်စပြီးတော့ဖွဲ့စည်းခဲ့တဲ့လူငယ်အဖွဲ့ပေါ့နော
်ဟုတ်တယ်ရှင့်နိုင်ငံရေးတစ်ခုရဲ့မဟုတ်ဘူးပေါ့နော်တီရိုကအဲ့လိုမျိုးဟိုရေးပေးဘာပဲဖြစ်ဖြစ်တီရိုပမိုင်းနဲ့တစ်ခုဒုက္ခရောက်နေပြီဆိုလို့ရှင့်တီရိုကအမြန်ဒီလူငယ်တွေကဟိုဆက်ရဖြတ်တန်ပြီးတော့အဲ့လိုမျိုးအမြဲတမ်းရမုံငွေရှာပေးရဟုတ
်အခုဆိုရင်မြန်မာနိုင်ငံမှာဒါပြောင်းလဲရကြီးကြီးမားမားဖြစ်သွားတယ်ဆီယနာတင်လိုက်တဲ့ဖန်စီထင်းထင်းဖိနှိပ်မှုတွေအများကြီးဖြစ်လာတယ်စစ်ပြေးဒုက္ခတွေလည်းဖြစ်လာတယ်ဆိုတော့ဒီလိုဂျုံနေရတဲ့မြန်မာပြည်သူတွေအတွက်လက်ရှိမှာဒီအလင်းရောင်လူငယ်အဖွဲ့အနေနဲ့ကဘယ်လိုပုံစံနဲ့အကူအညီတွေကိုပေးနေပါလဲ
ဟုတ်တီရိုအခုဒီယာပေါ့နော် CDM လုတ်တဲ့လုတ်ဆောင်နေတဲ့တူရဲကောင်းတွေကိုတီရိုကဒီဘက်ကထောက်ပံ့ပေးနေ350တိုက်ရှိပြီအဲ့ဒါတီရိုလာတိုင်းအခုပတ်စံဆိုလို့ရှိရင်တီရိုလာတိုင်းအဲ့လိုမျိုးအစားတောက်တွေနဲ့အဲ့လိုပေါ့နော်အစားတောက်တွေကကိုယ်တိုင်းချက်တယ်လူငယ်တွေပြီးတော့ solution တွေလည်းလာပြီးတော့ဟိုပံ့ပိုးပေးရဲပြီးတော့တီရိုကအဲ့ဒါပြန်ရောင်းတယ်အဲ့ရပတ်စံနေတဲ့တီရိုလှူနေတာ3လရှိပြီပြီးတော့ဒီတီရိုရဲ့အစီအမံညာဒီအမှောင်ကြောင်နေတဲ့အိမ်ဒီမှာပြနိုင်ငံလူနိုင်ငံသားတွေကိုတီရိုကအလင်းရောင်ပေးကြတာအဲ့တော့အဲ့ဒါကြောင့်တီရိုကဒီနမယ်လေးကိုအလင်းရောင်ဆိုပြီးတော့အဲ့လိုဗမာလူတွေအတွက်အဲ့လိုမျိုးပေးခဲ့ရတယ်ဖြစ်ပါတယ်ဟုတ
်အခုပေါ့နော်ဒါနေနိုင်ငံတကာမှာရှိနေကြတဲ့ဒီလူငယ်တွေမြန်မာတွေတွေမဟုတ်ဖဲနဲ့တခြားဒီဟောင်ကောင်တို့ကိုရီးယားတို့အဲ့လိုလူငယ်တွေကိုလည်းနောက်ပိုင်းမှာဒီပြည်ပမှာပေါ့နော်မြန်မာရေးနဲ့ပတ်သက်ပြီးတော့လုပ်နေရတယ်တွေ့ရတယ်။အဲ့လိုလူငယ်အဖွဲ့တွေနဲ့ရောပူးပေါင်းဆောင်ရွက်တာမျိုးတွေရှိသလား။ဒါမှမဟုတ်လို့ရှိရင်ကိုရဲ့ဒီအလင်းရောင်လူငယ်အဖွဲ့အနေနဲ့ကရန်ပုံငွေရှာတာတစ်ခုရဲ့ကိုလုပ်တာလား။တခြားမြန်မာနိုင်ငံရဲ့လက်ရှိအခြေအနေပေါ်မှာဟိုပံ့ပိုးပေးနိုင်မဲ့လှုပ်ရှားမှုမျိုးတွေရောဆောင်ရွက်တာရှိလား
။ဟုတ်ရှိရဲ့ရှင့်ကိုတနည်းရပဲတီးတို့ကိုရီးယားအဖွဲ့ပေါ့နော်ဒီ Korean ဒီမှာ community ရှိရဲ့အဲ့ Korean community ရှိရဲ့လူတွေနဲ့တီးတို့ပူပေါင်းပြီးဆောင်ရွက်တယ်ဘာဖြစ်လို့ဆိုတော့သူတွေရလဲသူတို့ဘက်မှာလဲ1980ရာတီးတို့အဖြစ်ပြက်မှုမျိုးဖြစ်ခဲ့တာဆိုသူတို့မှာစာနာနားလည်သိရှိရဲ့တီးတို့ဒီဗမာလူတွေအပေါ်အဲ့တော့သူတို့ကတီးတို့အခု CDM လုပ်နေတဲ့သူတွေကိုဖြူချင်တယ်ဆိုပြီးတီးတို့လက်ဆန်းလာတယ်ပေါ့နော်အခုတီးတို့ဒီဟာဟို CRPH ရဲ့ကိုထိန်လဲအောင်လဲလာတယ်အိမ်ကအကုန်လုံးပေါ့နော်အဲ့မှာပူပေါင်းပြီးဆောင်ရွက်ကြပါတယ်သူတို့ကလည်းတီးတို့အလှငွေလှူပါတယ်စာနာစိတ်ရှိပြီးတော့ဟောဗမာပြည်သူတွေတော်ဆိုပြီးတော့ Korean လူတွေနဲ့ဟိုတပတ်ကပဲတီးတို့ meeting time က3ချိန်ရှိပြီပေါ့နော်
အဲ့တော့ဘယ်လောက်တိုင်းထားထီရောဆက်ပြီးတော့လှုပ်သွားမှာလဲဒါကယာယီခဏလှုပ်ကြလားနောက်ကိုဆက်ပြီးတော့ဒီလိုမျိုးဒီပံ့ပိုးမှုတွေဆက်လှုပ်သွားဖို့အတွက်လှုပ်ရှားမှုတွေဆက်ရှိနေဦးမလား
အရှိမှာပါတီးတို့ဒီမာတွေမရက်ပါဘူးပြီးွားလို့ရှင်လဲဟိုအလင်းရောင်ရဖို့အတွက်တီးတို့ကဆက်လုပ်သွားမှာပဲအဲလူမှန်နေရာမှန်ပေါ့နော်လမ်းမှန်ပေါ်ရောက်သွားရင်တီးတို့အဖွဲ့နေရာလဲလိုက်ပြီးတော့တီးတို့နဲ့ပူပေါင်းပြီးရှောင်းလမ်းမှာပါအဲပမာပြည်ကလူဝင်နေဟုတ်ကဲ့
ဒီလိုဒီပြပမှာရှိတဲ့လူငယ်တွေဒီလိုစုစည်းပြီးတော့အခုလိုပတ်ပိုးမှုတွေကပြည်တွင်းအတွက်ဘယ်လောက်ထိခွန်အားတွေဖြစ်နိုင်မယ်လို့ရောထင်လဲတကယ်ရောထိရောက်မှုရှိတယ်လို့ရောခံစားရလား
ဟုတ်တီရီရောဟိုဒီကဒီဘက်ကနေပေါ့နော်ဒီဘက်ကနေပဲကြည့်မယ်ဆိုရယ်တီရီကပတ်စံမဲ့ထောက်ပံ့ပေးနိုင်တဲ့အတွက် CDM မျိုးတီရီကထောက်ပံ့ပေးခြင်းနေပေါ့နော်အဲ့တော့ CDM မျိုးကြီးမှသာတီရီကလည်း တရားနိုင်ပါလေအဲ့တော့အားကြောင့်တီးရွာလည်းဒီလှုပ်ဆောင်နေတဲ့သူရဲကောင်းတွေ CDM တွေအတွက်တီးရွာတရားနဲ့အဲ့ပတ်စံကိုအဓိကပဲထောက်ပံ့ပေးနေရပေါ့နော်အဲ့လိုမျို
းဘာကြောင့် CDM ကိုထောက်ပံ့ဖြစ်တာပါလဲ
ဟုတ်တီးရွာဟိုဘာလို့ဆိုတော့သူတို့အလုပ်ပြန်သွားလို့မရအောင်လေသူတို့အလုပ်ပြန်သွားလို့ရှင်တီးရွာရှုံးသွားမှာအဲ့တော့သူတို့အလုပ်မသွားနိုင်အောင်သူတို့လာခြေရနေတဲ့ဟာကိုတီးရွာအငြင်းနဲ့ထောက်ပံ့ပေးသွားမှာအဲ့တော့တီးရွာနိုင်အောင်နိုင်ရမယ်အဲ့တော့ CDM ကလူတွေကိုဟိုအတင်းထားဖို့တီးရွာတရားနေထောက်ပံ့ပါတယ်
ဆိုတော့ထောက်ပံ့မှုကဒါမြန်မာနိုင်ငံတိုင်းတန်းနဲ့တွေ့လို့ရှိရင်တကယ်ကလိုအပ်ချက်တွေအများကြီးပဲရှိနေပါလေဆိုတော့ကိုကတနိုင်တမိုင်ပဲထောက်ပံ့နိုင်တာဆိုတော့ဒါကထိရောက်တဲ့လူရောထင်လား
ဟုတ်ကဲ့တီးရွာထောက်ပံ့နေရတော့10နေရာ15နေရာလောက်တော့ရှိပါတယ်အဲ့လိုမျိုးပေါ့နော်ဟိုခွဲပြီးတော့တီးရွာအများထောက်ပံ့ပေးမှာတကယ်လူဝင်လူဝဲနေရာကိုတီးရွာထောက်ပံ့ပေးနေပါအဲ့တော့တီးရွာဒီလူငယ်အဖွဲ့တစ်ဖွဲ့တည်းမဟုတ်ဘူးဒီပမာပြည်ကနေဒီလိုနိုင်ငံခြားကိုရောက်လာတဲ့သူတွေလည်းတခြားအဖွဲ့ရှိရညူရောက်လည်းညောက်ကအဖွဲရှိရဲ့အဲ့တော့တီးရွတ်ထင်တာတော့တီးရွတ်တစ်ဖက်တနေရာနေရောတီးရွတ်ထိရောက်တယ်လို့ထင်ပါတယ်ဟုတ်
အဲ့တော့အခုလက်ရှိမြန်မာနိုင်ငံမှာအခုဖြစ်နေတဲ့အခြေအနေတွေဒီလူငယ်တွေအသက်ပေးနေရတဲ့အကျဉ်းထောင်နေတဲ့အထိဖန်စီခံရပြီးတော့နှိမ့်ဆက်ခံရတဲ့အခြေအနေတွေလည်းရှိနေတယ်ကိုကိုတန်းလည်းလူငယ်အမျိုးသမီးတယောက်လည်းဖြစ်တယ်ဆိုတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီလိုတွေမြင်ရတဲ့အခါမှာဘယ်လိုခံစားရလဲ
ဟုတ်တီးရွတ်ကမာပြားနေအဲ့လို9နှစ်သမီးလေးကထွက်လာပါနော်တီးရွတ်ကမာပြီအကြောင်းကိုအမှန်တမ်းပြောရင်အရန်အကောင်းကောင်းရင်တိတ်မတိလိုက်ဘူးနေရာရပါလေဒါပေမဲ့တီးရွတ်အရန်ချစ်တဲ့စိတ်ကတော့တီးရွတ်ရဲ့စိတ်ထဲမှာရှိတယ်မြန်မာဆိုပြီးတော့တီးရွတ်ပါဒီခံယူရယ်တီးရွတ်ကအမေရိကန်စီတီဇန်တယောက်ဒါပေမဲ့တီးရွတ်ပါတီးရွတ်မြန်မာဆိုပြီးတော့တီးရွတ်ခံယူရယ်တီးရွတ်ချစ်လဲချစ်တဲ့မြန်မာပြည်ကိုအဲ့တော့ဟိုတီးရွတ်ဘေးနေရာရောက်ရောက်တီးရွတ်ကကူညီပေးခြင်းနဲ့စိတ်ကတော့တီးရွတ်မှာရှိတယ်တီးရွတ်အဲ့လိုစိတ်မကောင်းကိုကဒီမှာဆန္ဒပြပြီးတော့ဟိုသူတို့ထောက်ပံ့ပေးနိုင်တာပဲလုပ်ပေးနိုင်ရယ်ဟိုမှာဆိုလို့ရှိရင်လူတွေကပေးကြရဲကို့အရွယ်တီးရီထက်တောင်ငယ်တည်းရဲ့တချို့ကောင်မလေးဆိုတီးရီစိတ်မကောင်းဘူးเนาะအဲ့လိုမျိုးကြီးရလို့ရှိရင်အဲ့တော့တီးရီဒီဘက်ကနေပို့ပြီးတော့ကုညီပေးတဲ့ပေးပို့ရှိတယ်အဲ့လိုမျိုးငဲတဲ့အဲ့လိုတည်င်းတွေတွေ့တိုင်းပို့ပြီးတော့ကုညီပေးတဲ့ပေးရှိသွားပါတယ်ဟုတ်
ဆူဆူကပြောတယ်မြန်မာပြည်ကိုချစ်တယ်ကိုကလည်းမြန်မာပြည်မှာမွေးခဲ့တာ ਉਹ ဆိုတော့အဲ့တော့ကိုချစ်တဲ့မြန်မာပြည်ဒီတိုင်းပြည်ကိုရောဘယ်လိုပုံစံနဲ့မြင်ကျင်လဲ
တီးရီဟိုပေါ့နော်ပြန်ပြီးတော့အလင်းပြန်ရကျင်တဲ့လူတွေအခုဆိုလို့ရှိရင်အပြင်မထွက်ရဘူးအဲ့လိုတီဗီမြင်စေချင်တာကတော့ဒီဗမာပြည်နိုင်ငံသူနိုင်ငံသားတွေတီဗီအာနာရှင်စနစ်အောက်မှာတီဗီမနေစေချင်တော့ဘာဖြစ်လို့လဲဆိုတော့တီဗီအဖေနဲ့အမေကလည်း88တောင်ကကြုံခဲ့ပြီးပါတယ်သူတို့အများနဲ့တီဗီကိုသူတို့ပြောပြရဲပုံစံတွေကိုကြားလို့ရင်တီစိတ်မကောင်းအဲ့တော့နောက်လူမျိုးတွေကိုလည်းတီမကြုံစေချင်ဘူးနောက်အခုဆိုလို့ရှိရင်generation life ပေါ့နော်တီဗီအဲ့လိုမျိုးမကြုံစေချင်တော့တီဗီသူတို့ဟိုကျမ်းမာရေးအရာရောပညာရေးအရာရောတိုးတက်ချင်တယ်ပေါ့နော်အဲ့မြန်မာပြည်ကြီးကိုပြီးတော့တီဗီတို့ဒီအမေရိကန်မှာတီဗီတို့အခုလူငယ်နေရတယ်လို့မျိုးလွတ်လွတ်လပ်လပ် freedom democracy အပြည့်အရတီဗီတို့ဆိုရင်ဗမာပြည်မှာအဲ့လိုမျိုးမရအောင်တိုးလည်းမတိုးတက်နိုင်ဘူးအဲ့တော့တီဗီကအဲ့ဒါကိုဗမာပြည်မှာလည်းတီဗီတို့ဒီမှာလွတ်လွတ်လပ်နဲ့နေရတယ်လို့ democracy ရတယ်လို့မျိုးတီဗီဗမာပြည်မှာလည်း freedom လွတ်လွတ်လပ်နဲ့ democracy ရစေချင်ပါတယ်ပြီးတော့ဒီစစ်အာဏာရှင်စနစ်အောက်မှာနေတရွေ့ရတော့တီးတို့ဘရောမဒီလိုမျိုးတိုးတက်မှာမဟုတ်ဘူးအဲ့တော့တီးတို့လည်းဒါကချစ်နေရလဲတခါမကားတော့ဆိုတော့ဒီ next generation တွေအတွက်လုံးဝထပ်မဖြစ်ချင်တော့ဘူးအရန်တိုးတက်ချင်ပါတယ်ဟုတ်
အဲ့တော့အခုဒီအလင်းရောင်အနေနဲ့ရောရှေ့ဆက်ဘာတွေမြန်မာနိုင်ငံကိုပံ့ပိုးပေးနိုင်ဖို့အတွက်ပေါ့နော်ရှေ့ဆက်ဘာတွေလှုပ်သွားမဲ့အစီအစဉ်တွေရှိနေလဲ
ဟုတ်ကဲ့တီးရောအခုဒါနိုင်ငံရေးလမ်းကြောင်းတစ်ခုလည်းသွားတာမဟုတ်ဘူးပေါ့နော်အဲ့တော့တီးရောဒီကဲလို့နိုင်ငံရေးကကောင်းသွားလို့ရှင်လဲတီးရောကပရာဟိတာအလုပ်တွေကိုတီးရောဆက်လက်လုပ်ဆောင်သွားမယ်ကူညီပံ့ပိုးပေးပါမယ်တစ်ဖက်တစ်လမ်းအနေပြီးတော့ဟုတ်
အဲ့တော့အခုကိုကဒီပြည်ပမှာရောက်နေတဲ့လူငယ်အမျိုးသမီးတယောက်အနေနဲ့ပေါ့နော်အခုဆိုလို့ရှိရင်ဒါမြန်မာနိုင်ငံမှာဖိနှိပ်မှုမျိုးစုံကြားကနေပြီးတော့ပဲအခုအာဏာသိမ်းပြီးတဲ့နောက်လေးလာနေပါတော့ဖြစ်လာတဲ့အခြေအထိဒါအခက်ခဲတွေအမျိုးမျိုးကြားဖိနှိပ်မှုတွေအမျိုးမျိုးကြားနေပြီးတော့မှခက်ခဲနဲ့ဟိုအသက်အန္တရာယ်တောင်မှမမှုဘဲနဲ့ရုန်းကန်လှုပ်ရှားနေကြတဲ့ဒီဆရာနာရှင်ကြဆုံရေးလှုပ်ရှားမှုမှာပါဝင်နေကြတဲ့လူငယ်တွေရောကို့အနေနဲ့ဒီပြည်ပလူငယ်တယောက်အနေနဲ့ဘယ်လိုများအားပေးစကားပြောချင်ပါလဲ
သူတို့ပြည်ပရောက်နေပြီမဲ့ဒီဒီအခုကြည်တွင်းရလူငယ်တွေဒီနိုင်ငံရေးအတွက်လှုပ်ဆောင်ပေါင်းရနေတဲ့လူတွေကိုတီးမမေ့ပါဘူးသူတို့တီးအရန်လေးစားပါတယ်တီးတို့ရဒီဘက်ကနေထောက်ခံနေတီးတို့ဘာလို့လို့ဒီကနေတတ်ဖို့ကူညီပေးမှာပါတီးတို့ဒီကကြော်ချင်တိုင်းကြော်လို့ရအောင်တီးတို့မကြော်နိုင်ဘူးဘာလို့တီးတို့ထောက်ပံ့ပေးခြင်းနဲ့သူတို့ပေါ့နော်ထောက်ခံနေသူတို့ဘာလို့လို့ဒီဘက်ကနေမမေ့ပါဘူးလို့ပြောတီးပြောချင်တာသွေးမအေးွားပါနဲ့လို့ဟိုဒီဘက်ကနေရှိနေပေမဲ့လည်းတီးတို့ကလည်းဒီဘက်ကနေသွေးမအေးပါဘူးအဲ့တော့အားမလျှော့ပါနဲ့ဟိုအပြင်သားပါဒီအားကြီးရတနေ့ကြလို့ရှိရင်အလင်းကြီးကြတာမှာပါလို့ပြည်ယုံကြည်ပါရဲ့ကြည်ရင်းကြည်ပါပေါ့နော်နှစ်ဖက်ပေါင်းပြီးရောတွဲဖက်ပြီးလုံးသွားမယ်ဆိုလို့ရှိရင်ဒီစစ်အာဏာရှင်စနစ်ကိုကြောင်ရှုံးမယ်လို့ဒီအကြီးဝယုံကြည်ပါရဲ့
ဟုတ်ကဲ့ပါမတိဝေလွင်ကျေးဇူးများကြီးတင်ပါတယ်အခုလိုအချိန်ပေးပြီးတော့ထိကြပြီးတဲ့အတွက်
ဟုတ်ကဲ့ကျေးဇူးပါ